မေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတို့ကြားစစ်ရေးတိုးချဲ့လှုပ်ဆောင်မှုနဲ့နိုင်ငံရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဥတီဆွေးနွေးဖို့အတွက်မေရိကန်နိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်ဟာဩစတြေးလျနိုင်ငံပတ်မြို့ကိုဆက်ရောက်တော့ပါတယ်။နှစ်ပတ်လည်ညီလာခံမကျင်းပခင်ဝန်ကြီးကလင်တန်ဟာအင်္ဂါနေ့မှာဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂေးလန်နဲ့တွေ့ဆုံပါလိမ့်မယ်။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အတူဘရူနေမှာတရားဝင်ကျင်းပမယ့်အစည်းအဝေးကိုလည်းဝန်ကြီးကလင်တန်တက်ရောက်ဖို့ရှိပါတယ်။အာရှတိုက်မှာစစ်ရေးချင်းဝင်ရှာဒန်းတူညီမျှရေးအတွက်အမေရိကန်စစ်တပ်ကဆောင်ရွက်မယ်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကပြောဆိုထားခဲ့ပြီးတဲ့နောက်အခုထိပ်သီးတွဲဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီအစီအစဉ်အရအမေရိကန် Marine တပ်ဖွဲ့ဝင်2500ဟာဩစတြေးလျနိုင်ငံမြောက်ပိုင်းမှာအခြေစိုက်ဖို့ရှိနေတာပါ။အခုသတင်းပတ်အတွင်းဆွေးနွေးမှုမှာဒေတာတွင်လုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကဩစတြေးလျနိုင်ငံရဲ့စစ်ရေးအထောက်အကူပစ္စည်းတွေအသုံးပြုရေးကိစ္စကိုအယုံဆိုင်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကစစ်ရေးလှုပ်ရှားမှုတွေလျှော့ချရေးကိုလည်းဆွေးနွေးကြပါလိမ့်မယ်။ဩစတြေးလျနိုင်ငံကသူ့ရဲ့တပ်ဖွဲ့ဝင်1500ကျော်ကိုအာဖဂန်နစ္စတန်ကစစ်ဆင်ရေးအတွက်ဆေလွတ်ပေးထားတာလည်းဖြစ်ပါတယ်။